စစ်ကြောင်ဒုက္ခသည်ရဲ့ဘဝကိုကချင်စစ်ပွဲ၈နှစ်ပြည့်မှာတရုတ်ဖို့တင်ဆက်ခဲ့လို့စက်တဘာ၂ရက်ကထောင်နဲ့အမိန်ချခံခဲ့ရတဲ့ကချင်လူငယ်နှစ်ယောက်အတွက်ဒေသခံတွေကမြကြီးနားမြို့ဗိုလ်ချုပ်ချေးရုပ်ပန်းကြံရှိမှာဒီနေ့စပြီးတော့၃ရက်သလိုက်ဆန္ဒထုတ်ဖော်နေကြပါတယ်ဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အပေါ်ကန့်သတ်မှုတွေရှိနေတာဟာဒီမိုကရေစီလူ့အဖွဲ့အစည်းတိဆောက်ဖို့ပိုပြီးဝေးကွာသွားလိမ့်မယ်လို့လည်းဆန္ဒပြလူငယ်တွေကပြောပါတယ်ဗီဒီယိုသတင်းတော့ကိုဇော်ထက်ကအပြည့်စုံကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
ကချင်ပြည်နယ်အတွင်းတကြောပြန်ပြည်တွင်းစစ်အထိမ်းအမှတ်ပွဲမှာစစ်ပီးရှောင်းတွေရဲ့ဘဝကိုတေးတရုတ်ဖို့တိဆက်ခဲ့လို့မြကြီးနာတရားရုံးကငိမ့်စုစီပုံမှန်စကူနဲ့ထောင်နဲ့15ရက်ချခံလိုက်ရတဲ့ကချင်လူငယ်2ယောက်အတွက်လူအင်အား300ကျော်ကဒီနေ့ဆန္ဒထုတ်ဖော်ခဲ့ရပါတနိုင်ငံလုံးအတိုင်းအတာနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုနှိမ့်ကွနေပြီးဒါဟာဒီမိုကရေစီလူ့အဖွဲ့အစည်းနဲ့ပုံပြီးဝေးကွာသွားလိမ့်မယ်လို့ဒီနေ့ဆန္ဒပြပွဲမှာဦးဆောင်ပါဝင်သူတို့ဖြစ်တဲ့ကချင်အမျိုးသားလုံးဆိုင်ရာလူငယ်များတမကဥက္ကဋ္ဌကိုလွန်ဆောင်က VOA ကိုအခုလိုပြောပါတယ်
ဖြစ်ဆောင်ဒုက္ခတွေဒီမှာဘယ်လိုမျိုးဖြစ်ဖြစ်နေတဲ့ဖြစ်အပ်တွေကိုလစ်လူရှုတယ်လို့ကျွန်တော်တို့သတ်မှတ်တယ်။လူနဲ့ဆွာထုတ်ဖို့ပြောဆိုမှုကိုနစ်ကွတယ်လို့ကျွန်တော်ကအဲ့လိုမျိုးယူဆတယ်။ဒီ IDD တွေရဲ့ဝါမန်ကူတေးကျူဖို့ရှင်အဖြစ်ပြစ်ဒဏ်ပေးခံရတယ်ဆိုတာကကျွန်တော်တို့လာဖို့လုံးဝကျွန်တော်တို့ဆန့်ကျင်တယ်။ဒီလိုမျိုးတာကျွန်တော်တို့ဆက်လုပ်မယ်ဆိုရင်အမှန်တကယ်ဒီမိုကရက်တစ်လူပေါင်းကိုတိဆောက်ဖို့အတွက်ကအင်မတန်မှဝဲမှာဖြစ်ပါတယ်
။စစ်ဆောင်တွေရဲ့အခက်ခဲကိုလစ်လူမရှုဖို့ပြီးတော့တရားစီရင်ရေးကိုမြတ်မြတ်တတဖြစ်ဖို့တိုက်တွန်းထားတဲ့စာရန်တွေကိုကန်ပြီးဆန္ဒထုတ်ဖော်ကြပါတယ်။ထောင်နဲ့15ရက်ချခံရသူ2ဦးတည်းဟာ2ဦးဖြစ်တဲ့မတ်ဆိုင်နူပန်ကတော့သူတို့ဟာနိုင်ငံတော်အစိုးရကိုပုံမှန်ဆန္ဒပြနေတာမဟုတ်ပဲစစ်အတွင်းကြုံရတဲ့ပြဿနာတွေကိုငြင်းငြင်းချမ်းချမ်းတီးတူဖို့တင်ဆက်ပြတာလို့သူ့ရဲ့ Facebook လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ဒီမိုကရေစီစံနှုန်းဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုလေးစားလိုက်နာရမယ်လို့သူကပြောခဲ့တာပါလက်ရှိကိစ္စမှာတရားစီရင်ရေးနဲ့ပတ်သက်ပြီးမြင်မြတ်တတဖြစ်စေချင်တယ်လို့ကချင်ပြည်နယ်ပြည်သူ့ပါတီလူငယ်ရေးရာတာဝန်ခံကိုချန်ခွန်ကအခုလိုပြောပါတယ်
စကုတ်ကကြီးနဲ့တရားစီရင်ဆိုလို့ရှိရင်တခါထောင်ကျဲကိုအလိုလိုဝင်ရမယ်ဆိုတဲ့ပုံစံပေါ့နော်ဆက်လိုက်ဖို့ပဲလိုတယ်ပေါ့ဆိုတော့ဟိုဖြစ်ဖြစ်ရှေ့ဖယ်လဲတို့အထိမ်းမနေဆိုလို့ရှိရင်ဒါလောက်ကြတာပဲလေနော်ဥပဒေအတိုင်းပဲဆိုတဲ့ဟာကိုပဲသွားနေတယ်ဒါပေမဲ့ဥပဒေဆိုရင်လည်းတကြီးများဖြစ်နေကြအောင်ဒီမှာဆက်တက်ဆက်တိုက်ပေါ့နော်တိုင်းပြည်ကပုံမှန်ဟိုလူငယ်တွေကခံစားချက်တွေပေါက်ကွဲမှပုံမှန်မတင်နိုင်မှုတွေများလာမယ်
ဒီဆန္ဒပြပွဲကို၃ရက်ဆက်တိုက်မြကြီးနားမြို့လူစီကားနေရာတွေမှာလုပ်သွားမယ်လို့ဆိုပါတယ်။မကြသေးခင်ကလည်းအမေရိကန်သမ္မတကိုကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ဥက္ကဋ္ဌကမြန်မာပြည်တွင်းဘာသာရေးဖိနှိပ်မှုတွေရှိနေတယ်ဆိုပြီးပြောခဲ့လို့တက်မတော်ကတရားစွဲဖို့ကြိုးစားနေပါတယ်။အခုလာမယ့်စက်တင်ဘာ၉ရက်မှာကချင်လူငယ်တွေကဒါနဲ့ပတ်သက်ပြီးဆန္ဒထုတ်ဖော်သွားဖို့လည်းရှိနေပါတယ်။